ဒီကျွန်တော်ကြားတာဒေါခင်ဝင်းသေဆုံးတဲ့အမှုနဲ့ပတ်သက်ပြီးတိုင်ကြားရတာကိုဆလင်းကြီးမျိုးနဲ့ရက်တက်ဖွဲ့ရနေပြီးတော့အကြောင်းပြန်ကြားချက်ရရှိရလို့သိရတယ်ခင်ဗျ။အဲ့ဒါကျွန်တော်နည်းနည်းပြောပြပါအောင်ခင်ဗျ။ဘာတွေများအကြောင်းပြန်တာဖြစ်ပါလဲခင်ဗျ။
ရဲစခန်းနေပြီးတော့လူခွင့်ကော်မရှင်နဲ့နောက်တစ်ခါတိုင်းဒေသကြီးကအစိုးရအဖွဲ့ကနေပြီးတော့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့ဖြစ်တဲ့အတွက်ပေါ့ဗျာ။ဒီဒေါခင်ဝင်းရဲ့ရောင်းကဒေါခင်ကြီးအမှုဖွင့်တင်ကြားတဲ့ကိစ္စကိုကျစ်တာဆိုင်ငံထားပါလေဆိုရဲအကြောင်းကိုရဲစခန်းမှာနေပြီးတော့ဒီ issue ကိုအကြောင်းကြားတယ်လို့ကျွန်တော်သိရပါတယ်။အဲ့တော့ဒီရဲစခန်းကိုအခုခွင့်တင်ကြားမှုတော့ဒီလိုဒီလိုစုံစမ်းစစ်ဆေးမှုလွှတ်တဲ့ဆိုရင်စုံစမ်းစစ်ဆေးမှုဗျာစုံစမ်းစစ်ဆေးမှုအခုလက်ခံမလွှတ်ဘူးဆိုလဲကျွန်တော်လက်မခံနဲ့ပေါ့အဲ့တော့လက်ခံပြီဆိုရင်ကျွန်တော်တို့ပတ်နံပါတ်ထုတ်ပေးရမှာပေါ့အဲ့တော့တစ်ဖက်အဖွဲ့ကြီးတွေကစုံလမ်းစစ်ဆေးတဲ့တောင်ကျွန်တော်တို့ရဲ့တိုင်ကြားမှုကိုရက်တိုင်းထားရတယ်ဆိုတာတော့ဒါလွတ်ဆုံးလို့ကြီးရလည်းမကြည့်ဘူးဗျာ။ဥရိယရဲ့တောင်ခွင့်ပြုတာမရှိဘူး။အခုလက်တိုင်ကြားချက်ကိုလက်ခံလက်ခံလက်မခံရေးပြသားလို့ရှိရ။လက်မခံလို့ရေးစကားရင်းပယ်ရင်ကျွန်တော်ထုံးလာရမြို့နယ်တရားရုံးဝင်တစ်ဆင့်ကျွန်တော်တို့တရားရုံးအဆင့်ဆင့်တက်သွားမှာပေါ့။အခုကမြို့နယ်ဥပဒေအရရှေ့ရနေပြီးတော့လူခွင့်ရေးနဲ့တန်ဒီရာဟိဆိုအပ်ကစုံလမ်းဒီစေကလာမလို့ခင်ဗျာရတိုင်းထားပါလေဆိုရင်စက်ကောင်ကိုအကြောင်းပြန်ကြရတဲ့ဆိုတဲ့ချက်ကိုအမှုဖွင့်ကြတဲ့သူကိုပြန်အကြောင်းပြရတဲ့ဆိုတာတကောင်ကပြန်သိမကြဘူးလားဘာတက်လို့ဝါပါကခွင့်ရအမှုတွေကိုတော့လက်ခံထားပြီးတော့ဒီဘက်ကစနက်ကံရပြီးပြစ်သက်ခံရတဲ့အမှုကိုတော့စိုင်းငံ့ထားတဲ့ဆိုတာအဲ့ဒီလိုစံနေပါဝင်သူတို့ကရှိတာကျွန်တော်ကမေးပြီဘာဖြစ်လို့လက်မခံမဲနဲ့ဆိုင်ကပါလာလေဒါဟာလေဒါဥရင်နဲ့ညီရတဲ့ကိစ္စရမဟုတ်ဘူးဗျာသူစုံလမ်းစစ်ဆေးရသူဒီလိုတည်းဆိုတာအပိုင်းတစ်ပိုင်းပဲ
ကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့ဒီအမျိုးသားလူ့အခွင့်အရေးကော်မရှင်ကိုလည်းကျွန်တော်ဆက်သွယ်မေးမြန်းခဲ့ပါတယ်ခင်ဗျာသူတို့ကပြောတာဒီအမျိုးသားလူ့အခွင့်အရေးကော်မရှင်နေတဲ့ဒီအမှုကိုစုံစမ်းစစ်ဆေးတာဒီလူ့အခွင့်အရေးရှုထောင့်အောင်ပဲကြည့်ပါတယ်တရားရေးနဲ့ပတ်သက်တဲ့ကိစ္စတွေကသူတို့နဲ့လုံးဝသက်ဆိုင်ခြင်းမရှိပါဘူးဆိုပြီးတော့ပြောပါတယ်ခင်ဗျာသူတို့ရဲ့လိလာချက်ကလည်းလူအခွင့်ရေးရှုတော့ငါပဲလိလာတယ်လို့ပြောပါရခင်ဗျာအခုတော့ဒီမှာရဲစခန်းကနေပြီးတော့ဒီလူအခွင့်ရေးအမျိုးသားလူအခွင့်ရေးကော်မရှင်ကနေစုံစမ်းစစ်ဆေးလို့မပြီးသေးဘူးဆိုပြီးတော့အကြောင်းပြချက်ပေးတာနဲ့ပတ်သက်လို့ဆရာအနေနဲ့ဘယ်လိုများမြင်ပါလဲခင်ဗျာ
ကျွန်တော်ပြောပြမယ်လူအခွင့်ရေးကော်မရှင်ရဲ့ခင်ဗျားတို့ပြောတဲ့အတိုင်းပေါ့ဗျာလူအခွင့်ရေးချိုးဖောက်မှုရှိမရှိဆိုတာကိုသူကစုံစမ်းတာလို့ဆိုတယ်အဲ့တော့လူအခွင့်ရေးချိုးဖောက်မှုရှိမရှိဆိုတာဗျာဒီရောကြီးမြေရဲ့လေအမြေတွေကအဲ့ဒါတွေကိုခြံစည်းိုးထပ်ခတ်တဲ့အခါမှာသူတို့ရေမြေကိုသူတို့ကျေးရေးသိမ့်မယ်ကိုမရှိရတဲ့ဘောပြစ်ထားခဲ့တဲ့အနေအထားမျိုးကဆန္ဒထုတ်ပေါ်ပြီးပြောတာပဲဆန္ဒထုတ်ပေါ်ကြတာပဲအဲ့ဒါလူ့ဘုံရကဘသူကချိုးပေါက်တာလဲဒီဝန်ပေါင်းဥပိုင်နဲ့ဒီတာဝန်ရှိအာဏာပိုင်ဖွဲ့စည်းကချိုးပေါက်တာဗောဗျာဒါရှင်းနေတာပဲစင်ချာကြီးတွေမှစေအောင်လိုက်ရှာနေကြမလို့ဒီဗျာလူတရားတို့ခင်ဗျအုံတော့ပွတ်ထွက်အောင်တနတ်တရားရပြီသေဆုံးမြေဆိုတာပေါ်ပေါက်နေတာပဲအဲ့ဒါနဲ့လူခွေရဒါနဲ့မကအကြီးကျယ်ထိုးပေါက်တာပေါ်နေတာပဲဗျာ
ဟုတ်ကဲ့နောက်တစ်ခုကတော့ဒီဒေါခင်ဝင်းအမှုနဲ့ပတ်သက်ပြီးတော့ဒီတိုင်ကြားခဲ့တာနှစ်ကြိမ်တိတိုင်ကြားခဲ့တယ်ပေါ့လေဒီဇင်ဘာလ25ရက်နေ့ကတစ်ကြိမ်ပေါ့ဇန်နဝါရီလ3ရက်နေ့ကတစ်ကြိမ်ပေါ့တိုင်ကြားခဲ့တယ်အဲ့ဒီဇန်နဝါရီလ3ရက်နေ့ကတိုင်ကြားချက်ထဲမှာဆိုလို့ရှိရင်ဒေါခင်ဝင်းသေဆုံးနေတဲ့အမှုနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့လူတွေဆိုပြီးတော့ပါရှိတယ်ခင်ဗျာအဲ့ဒီမှာတိုင်းဒေသကြီးအားဒီအရာရှိကြီးတွေကိုယ်တိုင်ကိုဒီဆွဆွဲထားတဲ့အနေထားတွေ့မြင်ရတယ်ခင်ဗျာအဲ့လိုဆွဆွဲချက်တွေကြောင့်ဒီအမှုကိုအခုလိုမျိုးဆိုင်းငံ့တယ်လို့တော့ဆရာထင်ပါလားခင်ဗျာအဲ့ဒါလေးပြောပြပေးပါဦးခင်ဗျာ
ကျွန်တော်တို့ကရှင်းရှင်းပြောတာတာဝန်ရှိသူတွေတရားခံဖြစ်ပေါ်ထုတ်ပြီးကျွန်တော်တို့အခုဖွင့်တာပဲဒီရဲတာရဲဝန်ဆုံးရမှာပေါ့ဒီပုဂ္ဂိုလ်တွေကအဲ့ဒီအချိန်ကမှအဲ့ဒီအေရီယာမှာရှိပြီးအဲ့ဒီကနေကွန်မန်ဒင်းနေရဆိုတာပေါ်ပေါက်တာပဲဒီတို့ရဲ့အဲ့ဒီအောင်မှာဒီလိုပြစ်ခတ်မှုဖြစ်နေတာသူတို့မှတာဝန်ရှိလို့ဘယ်လိုတာဝန်ရှိရလို့ကျွန်တော်ကသွားဆွဆွေးနေရဦးမှာလဲဗျသူတို့ရဲ့မိသိစိတ်ခိုင်းမှုတွေကြောင့်ဒီလိုပြစ်ခတ်မှုတွေဖြစ်နေတယ်ဆိုတာသူတို့ရင်းလေကသူမသိပါဘူးရင်းမှာဘယ်လိုပြောဘယ်လိုလုပ်မလဲညံ့ကြလေအဲ့ဒါစစ်စစ်ဆုံးရမှာပေါ့ငါတို့သင်္ဍပြည့်တဲ့ကဘယ်လိုပြစ်ကြလဲဘယ်လိုသင်္ဍမျိုးစားနဲ့ပြစ်ကြလဲဘယ်နည်းနဲ့ပြစ်ကြလဲဆက်ရဲဖို့တော့မှာပေါ့ကျောင်းဝင်စုမလို့ရကျွန်တော်နိုင်ငံမှာဘယ်လိုအခြေအနေရောက်နေလဲဆိုတာကအလုံးပြည်နယ်နဲ့ညီတာပေါ်တော့လာမှာပါဒီဟာကိုကျွန်တော်ဥလျာကြီးဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဦးအောင်သိခင်ဗျအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ကောင်းပါပြီကျွန်တော်အခုလို့ပြောရတဲ့အတွက်ကျေးဇူးတင်ပါတယ်